ညမာကျန်ွေတံပိုးကြဆင်းတဲ့အကျိုးဆက်အဖြစ်အခြေခံစားကုန်တွေဈေးတက်ပြီးဈေးကွက်အပေါ်လူရာထက်ပိုရိုက်ခတ်မှုတွေမဖြစ်အောင်ဘဟုပန်းအနေနဲ့ဒီထက်ရည်ရွယ်ဆောင်ရွက်ဖို့လိုတဲ့အကြောင်းစီးပွားရေးပညာရှင်တဦးကအကြံပေးပါတယ်ငွေကြေးချမ်းသာသူတွေလက်ဝယ်သိမ်းထားတဲ့ဒေါ်လာငွေတွေကိုဘဏ်တွေမှာတရားဝင်အနှံလဲပတ်လာအောင်လုပ်ကိုင်နိုင်မယ်ဆိုရင်လဲကျန်ွေဈေးကြဆင်းမှုကိုထိ
ေပေါ်ပြည်သူတွေရဲ့ကြောက်လန့်တကြားစိုးရိမ်မှုတွေကြောင့်လဲအခြေခံစားကုန်တချို့ဈေးတက်ပြီးဈေးကွက်အပေါ်မှာလိုအပ်တာတွေပိုရက်ခတ်မှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံသားများပံ့ပိုးဆောင်အုပ်ချုပ်ရေးမှူးဒေါက်တာသောင်းဟန်ကသုံးသပ်ပါတယ်ဒီအခြေအနေကိုတာဝန်ရှိသူတွေအနေနဲ့ထိန်းသိမ်းဖို့လိုမယ်ဆိုပြီးသူကပြောဆိုပါတယ
်တကယ် fundamental လို့ခေါ်တဲ့ဒီ economic ဒီ data တွေဒီနေသားတွေကြောင့်ဖြစ်တာတဲ့ဆိုရင်ဒီ psychology ကြောင့်ဖြစ်တာပေါ့လူတွေကြောက်လန့်ကြတယ်ဟိုတုန်းကဟိုအတိတ်တုန်းကဟိုကြောက်လန့်ပြီးဖြစ်ခဲ့တဲ့လူမျိုးပေါ့ဘာမှမသိညာမသိစိတ်ဓာတ်တွေကိုနည်းနည်းဖြောက်ပေးသေးချင်လားလူတွေစိတ်ထဲမှာဟိုချိန်နှက်သွားတဲ့ဟာမျိုးပေါ့နော်အဲ့ feel good factor ကကျွန်တော်တို့လူတွေအတွက်အရေးကြီးတယ်လို့ထင်တယ်တခြားတစ်ကမ္ဘာလုံးရဲ့ inflation တွေ interest rate တွေ exchange rate တွေကိုနားလည်ဖို့နားမလည်ဖို့တဲ့ဆိုင်ကိုလူကြီးတွေကိုယုံပြီးတော့ငါတို့တိုင်းပြည်အဲ့လိုဖြစ်မှာမဟုတ်ငါတို့တိုင်းပြည်ချိန်နဲ့ကောင်းတယ်တို့နေထားအများကြီးတက်လာတယ်ဆိုတော့လူတွေယုံကြည်မှုရှိအောင်လုတ်ပေးနိုင်စွမ်းရှိတဲ့ဟာတွေပေါ့နော်နောက်ဆုံးဘူပန်ဥက္ခရအပါဝင်နောက်ဆုံးလိုအပ်တယ်ဆိုလို့ရှိရင်ဘာနာခွန်ဝန်ကြီးတွေကနေနောက်ဆုံးလိုအပ်တယ်ဆိုလို့ရှိရင်ဒါမျိုးကကျွန်တော်တို့တောင်ဆန်းစုကြည်တို့ကိုယ်တိုင်ကစလိုမျိုးတနိုင်ငံလုံးကိုဒီလိုမျိုးပြောတဲ့မိန့်ခွန်းတွေထဲမှာဆိုရင်လိုအပ်တယ်လို့ထည့်သွင်းပြီးတော့မှအများအားပြောသွားတာလေးတွေကတော့ရည်ရှိအတွက်မှာကျွန်တော်တို့လူတွေကိုပို့ပြီးတော့မှဟိုရင့်ကျက်တည်ငြိမ်သွားစေမယ်လို့ကျွန်တော်ထင်ပါတယ
်နိုင်ငံเจ้าငွေလဲလဲနှုံတာသတ်မှတ်ချက်ကိုဘူပန်ရဲ့ထိန်းချုပ်မှုပဲဖြစ်ပြီးပြည်ခဲ့တဲ့အပတ်အတွင်းလွတ်လွတ်လပ်လပ်ရောင်းဝယ်ဖို့လွှတ်ပေးလိုက်တဲ့အချိန်ဟာလေနိုင်ငံတကာမှာဒေါ်လာဈေးတွေတက်နေတဲ့အချိန်နဲ့တိုက်ဆိုင်နေတာကြောင့်အချိန်အခါအဖြစ်လူတွေကြားမှာစိုးရိမ်မှုတွေရှိခဲ့ပြီးဈေးကွက်အပေါ်မှာပုံပြီးရိုက်ခတ်ခဲ့တာလို့ဒေါက်တာသောင်းအောင်ကမြင်ပါတယ်။ကျန်ွေတံမိုးထင်းကြီးကိုစူးစမ်းမှုတွေနဲ့ပတ်သက်ပြီးသူကအခုလိုကြံပေးပါတယ
်။ဘူပန်အနေနဲ့ဘူပန်ရဲ့ policy တွေဟာရှင်းလင်းသိကျပြီးတော့မှရှေ့လူတွေအကုန်လုံးမန်းလို့ရတဲ့ဟာပေါ့နော်။ဒါမျိုးလေးဖြစ်စေချင်တာပါ။အဲ့ဒီအနေနဲ့ပတ်သက်ပြီးတော့မှဟိုလူကြီးတွေကလည်းသူတို့လောက်တာဒီမာဝါမှာဆိုတော့ထိမ့်သိမ့်ပြီးတော့မှလုံနေကြတာလည်းပါပါတယ်ဟိုဘူပန်နေနဲ့ကလည်းကျွန်တော်တို့စာနာခွန်အောက်ကနေခွဲထွက်လာသိမ့်မကြသေးတဲ့အချိန်မှာဒီ monetary policy ကိုသူကိုယ်တိုင်ပဲတောင်းခံပြီးတော့မှလုပ်ရတဲ့ပိုင်းလေးတွေမှာထိမ့်သိမ့်သိမ့်လုံနေတာလေးတွေဖြစ်တော့ဗောနော်ဒါလေးတွေကိုပို့ပြီးတော့မှအားပေးစေချင်ပါတယ်အခုလိုမျိုးပေါ့ဒေါ်လာလေး၄သန်းလောက်မှတ်ကတည်းကပြစ်ချလိုက်တာနဲ့ကျွန်တော်တို့ဒေါ်လာဈေးကိုကောက်ထိန်းလိုက်နိုင်တာလေးတွေဟာဒါလေးတွေဟာတကယ်ကောင်းမွန်တဲ့ဟိုဗော result တွေနေနေလဲယူဆပြီးရှေ့လျှောက်ဆိုလို့ရှိရင်ပို့ပြီးတော့မှဟိုတတိရှိရှိကျွန်တော်တိုင်းပြည်ရဲ့ငွေကြေးစျေးကွက်ကလိုလာတဲ့ပို့ပြီးတော့မှရိုက်ခတ်တာမျိုးမဖြစ်အောင်ပို့ပန်နေနဲ့ပို့ပြီးတော့မှဝင်ပြီးတော့မှဗောနော်ထိုက်တဲ့နေရာနေတော့ဝင် trading ပေးနိုင်အောင်ဗောဒါမျိုးလေးတွေကိုပုံမလုံနိုင်ဖို့အတွက်ဒီနိုင်ငံတော်ကောင်းဆောင်နေနေရဒါပို့ပန်ရောကျွန်တော်တို့ဘန်တွေရောပို့ပြီးတော့မှဟိုအားပေးဖို့ပြီးတော့မှလုတ်ပိုင်권ပေးဖို့ဒါမျိုးလေးဖြစ်စေချင်ပါ
မြန်မာနိုင်ငံမှာငွေကြေးချမ်းသာသူတွေရဲ့လက်ထဲသိမ့်ထားတဲ့၊ကင်ထားတဲ့ဒေါ်လာတွေအများကြီးရှိမယ်လို့ယူဆပြီးဒီငွေတွေတရားဝင်ဗန်ဒီမှာအနှံ့လာကြမယ်ဆိုရင်လေဈေးကွက်ကိုထောက်ကူပြုမယ်လို့ဒေါက်တာသောင်းအောင်ကသုံးသပ်ပါတယ
်။ကျွန်တော်နားလည်သလောက်ကကျွန်တော်နိုင်ငံအတွင်းမှာဒီ cash နေနဲ့ရှိနေတဲ့ဒေါ်လာတွေအများကြီးရှိတယ်လို့ယူဆပါတယ်။ကျွန်တော်တို့ကိုယ်တိုင်နေလဲငွေတော့ကဆိုတော့ဒေါ်လာဝယ်စုတာပဲ။ဘယ်သူမှအကောင့်ထဲမှာထားတာမဟုတ်ဘူးပေါ့နော်။အဲ့တော့နောက်တစ်ခုကကျတော့အကောင့်ထဲထားလဲတိုးမရလဲပြင်အကောင့်ထဲမှာခုရွှေ့ဒီရွှေ့ရွှေ့ရင်လဲ fee စီတာပေးရတာပေါ့နော်။အဲ့တော့ကိုပစံကိုပန်ထဲမှာသွားထားပြီးတော့မှ fee စလည်းပေးရသေးတယ်တိုးလည်းမရတဲ့တူတူအိမ်မှာပဲကင်ထားလိုက်ပြီးရောင်းကျင်လည်းချက်ချင်းအချိန်မွေးစနေတွင်းတွေပါရောင်းလို့ရတဲ့အဲ့ဒီရဲ့အနေထားမှာလူတွေရဲ့လက်ထမှာကင်ထားတဲ့ဒီ cash နေနဲ့ရှိနေတဲ့ဒေါ်လာတွေကအများကြီးရှိတယ်လို့ယူဆပါတယ်အဲ့ဒါတွေကိုကျွန်တော်တို့ကဟိုအဲ့လို informal economy တခုလို့ဖြစ်နေတဲ့အဲ့ cash ကိုတကယ် formalize ဖြစ်သွားအောင်လို့ကျွန်တော်ဘန်နေထဲမှာပေါ့နော်ထည့်ခွင့်ပေးတာတို့ဒါမျိုးလေးတွေကိုလုတ်ပေးရင်တော့ကျွန်တော်ပါပြီးရဲ့ဒီ supply mind ဆိုင်ဆိုင်ရမှာဒေါ်လာအနေနဲ့အများကြီးထိုးတက်လာမယ်လို့ထင်ပါတယ်။ဒါလေးတခုကိုလည်းဒီလူကြီးတွေနေနေကဒါသုံးသပ်ပြီးတော့မှလုပ်ပြီးစေချင်တာပေါ့
။မြန်မာနိုင်ငံသားများပံ့မှုဆောင်အုပ်ချုပ်ရေးမှူးဒေါက်တာသောင်းဟန်ရဲ့ပြောဆိုချက်တချို့ပါ။ငွေကြေးဈေးကွက်မတည်မငြိမ်ဖြစ်နေတဲ့အချိန်တချို့နေရာတွေမှာဒေါ်လာကိုမရောဘဲကင်ထားတာတို့မလိုအပ်ဖက်ပိုဝယ်ထားတာတို့တွေရှိနေတဲ့အတွက်လေပတ်တဲ့အချိန်တွေကိုစောင့်ကြည့်ပြီးလှုပ်ထုံးလုံနည်းအရသတ်မှတ်ထိန်းကျောင်းတာမျိုးတွေလိုအပ်မယ်လို့လည်းသူကပြောပါတယ်။မနေ့ကကျောင်းဝေတံပိုးအနေငယ်ပြန်တက်ခဲ့ပြီမဲ့ဈေးပိတ်ချိန်မှာဒေါ်လာကို1520အထိကျန်နေသေးဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့နေကင်းပိုင်းမှာတော့ဒေါ်လာကို1505ကျပ်ဝင်းကျင်နဲ့ရောင်းဝယ်နေကြချောင်းပါခင်ဗျာ။